မြန်မာစစ်ကောင်စီကိုလက်နက်တင်ဖို့ရောင်းဝယ်တာတွေမှာထိုင်းဗန်တွေကိုအသုံးပြုပြီးတော့ငွေကြေးလွှဲပြောင်းတာတွေလုပ်နေတယ်ဆိုတော့မြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂအထူးစုံစမ်းစစ်ဆေးရေးမှူးတွမ်အန်ဒူးရဲ့အစဉ်ကစားနဲ့ပတ်သက်ပြီးတော့စုံစမ်းစစ်ဆေးသွားဖို့အတွက်ရှေ့သတင်းပတ်ထဲမှာထိုင်းစီးပွားရေးလုပ်ငန်းရှင်တွေနဲ့အစိုးရတာဝန်ရှိအဖွဲ့အစည်းတွေတွေ့ဆုံဖို့စီစဉ်နေပါတယ်။လာမယ့်ဇူလိုင်လ24ရက်ထိုင်းဗန်တွေနဲ့တွေ့ဆုံပြီးစီးပွားရေးကိစ္စတွေလိုက်နာဖို့ဆွေးနွေးမှာဖြစ်တယ်လို့ထိုင်းနိုင်ငံသားရေးငွေကြီးမာရစ်စီကံပုံစံကဒီကနေ့ပါလီမန်မှာထိုင်းမျိုးသားလုံခြုံရေးဆိုင်ရာပါလီမန်ကော်မတီရဲ့မေးမြန်းချက်ကိုပြန်လည်ဖြေကြားသွားခဲ့တာဖြစ်ပါတယ်။ထိုင်းနိုင်ငံကဗန်ဒီဟာမြန်မာစစ်ကောင်စီအတွက်အဓိကချိတ်ဆက်လှုပ်ဆောင်ပေးနေတဲ့ဗန်ဒီအဖြစ်ပြောင်းလဲနေရယူလာနေတယ်လို့မြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂလူခွင့်ရေးအထူးကိုယ်စားလှယ်ထရမ်အန်ဒူးစ်ကဇွန်လ26ရက်နေ့နေဆွဲနဲ့အစဉ်ကစားထုတ်ပြန်ခဲ့တာပါ။2023-24ဘဏ္ဍာနှစ်အတွင်းထိုင်းနိုင်ငံကနေမြန်မာနိုင်ငံကိုထင်ပို့ခဲ့တဲ့စစ်လက်နက်နဲ့စစ်ပစ္စည်းတန်ဖိုးဟာအရင်နှစ်ကထက်ပိုများခဲ့ပြီးတော့အမေရိကန်ဒေါ်လာ120ဘူးအထိရှိခဲ့တဲ့အကြောင်းလဲအစဉ်ကစားမှာဖော်ပြခဲ့တာဖြစ်ပါရဲ့ရှင်။